ပြည်စစ်စွမ်းအင်ဝင်ကြီးဌာနပြည်တော်စုဝင်ကြီးနဲ့ဒုတိယဝင်ကြီးပါဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂရိလိုက်စားမှုစွဲချက်နဲ့စုံစမ်းစစ်ဆေးနေတယ်လို့အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။ပြည်စစ်ထုတ်လုပ်ရေးအတွက်လုပ်ငန်းကော်မတီ
လုပ်ငန်းကုမ္ပဏီတင်တာခေါ်တာနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်ပေမဲ့အသေးစိတ်ကိုတော့သိကြတည်ပြနိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်ကိုစောထက်စုံစမ်းမေးမြန်းတင်ပြထားပါလိမ့်ရှင်။အဂတိစွဆွဲချက်ကြီးနဲ့ပတ်သက်လို့အဂတိလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကနေလျှက်စစ်စွမ်းရင်ပြောင်းစုဝင်ကြီးဦးဝင်းခိုင်၊ဒုဝင်ကြီးဒေါက်တာထွန်းနိုင်ပါဝင်တပ်ဆိုင်ရာဌာနညွှ ိုင်မယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးတင်ကဖူယိုရီကိုအခုလိုပြောပါတယ
်ဒီလိုစစ်စေးတွေးကြည့်ချက်တရားတော့စစ်စည်းတဲ့အဖွဲ့ကမတင်ပြသေးတော့လေအဲ့စစ်တဲ့အဖွဲ့ကပဲဟိုကော်မရှင်အစည်းအဝေးမှာတော့အစီအစဉ်ကတင်နေပြန်အခုထိတော့မတင်သေးဘူးကစစ်စည်းသေးပါဟိုတက်ဆိုင်တဲ့လူကတော့ကျွန်တော်ကတော့အကုန်လုံးမကြအောင်လို့ဆီရတယ်ဗျာကျွန်တော်အမှန်တော့ကျွန်တော်ကြက်တရားဝင်မထုတ်သေးဘူးဗျာကျွန်တော်လုပ်ငန်းအဲ့ဒါလေးအဲ့လိုလေးတွေရှိနေလို့ကျွန်တော်မထုတ်ပြန်သေးတာထုတ်ပြန်ရင်တော့အကုန်လုံးပုံမှာပေါ့လေ
ပြည်အောင်စုဝန်ကြီးဦးဝင်းခိုင်ဟာလက်ရှိမှာကျန်းမာရေးအကြောင်းပြချက်နဲ့စိတ်ခွင့်ယူထားရလို့လျှက်စစ်စွမ်းရင်ဝန်ကြီးဌာနအကြီးအကဲရရှိတူပြောဆိုတာကိုဒေသတွင်းသတင်းတစ်ခုကကိုးကားဖော်ပြထားပါတယ်အာဂဒီလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဥပဒေပုံမှန်20ကာကြီးရဆိုရင်စစ်စိမ်းနေတဲ့ကာလမှာတရင်ကိုလှည့်ဝတ်ထားရှိကြောင်းဖီယိုရီကိုပြောပါရတယ်။လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနပြောင်းစုဝန်ကြီးဦးဝင်းခိုင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ပြီးတော့သူတို့ဇနီးတွေဖြစ်တဲ့ဒေါ်လှလှမှုဒေါ်တင်းတင်းမော်တို့ရဲ့ငွေစည်ရင်းတွေပြည်တွင်းဗန်တွေမှာအထာချင်းရှိမရှိကိုစုံစမ်းပေးဖို့အာဂဒီလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကဗဟုဘဏ်ကိုဇူလိုင်9ရက်နေ့စွဲနဲ့အကြောင်းကြားထားတဲ့စာလူမှုကွန်ရက်ဒီပေါ်မှာတွေ့နေရပြီးဘဟုဗန်ကလည်းဗန်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြဖို့စပို့ထားရလို့လည်းသိရပါဗျ။ဘဟုဗန်ကညွှန်ကြားရေးမှူးချုပ်ဒေါက်တင်မိုးမိုးကို VOA ကဆက်သွယ်လို့မရတာကြောင့်သိကြအတည်ပြုလို့တော့မရသေးပါဘူး။အခုလိုစုံစမ်းစစ်ဆေးမှုကြီးဖြစ်လာတာဟာတဘာဝတက္ကသိုလ် LNG ကနေလျှက်စစ်ထုတ်ဖို့လိုလားတဲ့ကုမ္ပဏီတချို့ကိုတင်တာမခေါ်ဘဲဝန်ကြီးဌာနဆုံးဖြတ်ချက်နဲ့လုပ်ပိုင်ခွင့်တွေချပေးခဲ့ပြီးရဲ့နောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒီကုမ္ပဏီတွေထဲမှာနှုတ်ထွက်သွားတဲ့အရင်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့ဇနီးပါဝင်တွေရဲ့ Superring ကုမ္ပဏီလည်းပါပါတယ်။စူပါရင်းကုမ္ပဏီနဲ့ပြည်အောင်စုဝန်ကြီးဦးဝင်းခိုင်ပိုင်ရဲ့ UE မြန်မာကုမ္ပဏီကပူးပေါင်းထားရလို့ကြားထားကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မင်းကင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်က2018ဇူလိုင်4ရက်လွှတ်တော်မှာပြောခဲ့တာပါ။မကြသေးခင်ကလည်းလျှက်စစ်စွန့်ရင်ဝန်ကြီးဌာနဟာပြည်သူကိုအရှုံးခံပေးနေရတဲ့လျှက်စစ်ကိုအကြောင်းပြပြီးမီတာကားကိုဇူလိုင်1ရက်ကစပြီးတိုးကောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းပြည်သူ့ရဲ့ကြားမှာဝေဖန်မှုကြီးရှိခဲ့တာပါ။အာဂဒီလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်အနေနဲ့အာဂဒီလိုက်ဆောင်မှုတက်ဖြတ်ရေးမှာအစိုးရအစ်မြင့်တောင်းရှိသူတွေကိုစုံစမ်းအရေးယူခဲ့တာဆိုရင်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့တာနောက်ဆုံးအချိန်မှာပြည်အောင်စုအစ်မြင့်ဝန်ကြီးကြီးကိုတော့အာဂဒီလိုက်ဆောင်မှုစွဲချက်တွေနဲ့အရေးယူခဲ့တာမျိုးမရှိသေးပါဘူး။ယာရုကနဲ့နှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းကိုစုံစမ်းစစ်ဆေးခဲ့တာမျိုးရှိပေမဲ့စွဲချက်တွေအရေးယူနိုင်တာတော့မရှိခဲ့ပါဘူး။အခုလျှက်စစ်စွမ်းရင်ဝန်ကြီးကိုအာဂဒီလိုက်ဆောင်မှုတက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေရဆိုတာနဲ့ပတ်သက်လို့တော့အစိုးရဘက်ကသုံးတရားထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။